မြန်မာစစ်ကောင်စီပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့မကြသေးခင်ကတိုက်ခိုက်မှုတွေရဲ့နောက်ကွယ်မှာတရုတ်နိုင်ငံကပတ်သက်မှုရှိနေသလားဆိုပြီးတော့မေးခွန်းထုတ်နေတဲ့ပေါ်တရုတ်အစိုးရကဒီကနေ့ပဲပယ်ချလိုက်ပါတယ်။လွန်ခဲ့တဲ့တလကစခဲ့တဲ့ညီနောင်မဟာမိတ်၃ဖွဲ့ရဲ့စစ်စင်ရေးတွေမှာစစ်ကောင်စီတပ်စခန်းနေနဲ့တရုတ်နိုင်ငံနဲ့နေဆက်ကုန်သွယ်ရေးမှာအဓိကကျတဲ့နေရာတချို့ကိုပါထိန်းချုပ်နိုင်ခဲ့တယ်လို့နိုင်ငံနေရာတော်တော်များများမှာတိုက်ပွဲတွေအရှိန်မြင့်လာခဲ့တဲ့အတွက်အခုလိုမေးခွန်းထုတ်စရာတွေလည်းဖြစ်လာတာပါ။အတိုက်ခံလက်နက်ကိုင်တွေရဲ့တိုက်ခိုက်မှုတွေနောက်ကွယ်မှာတရုတ်အစိုးရကအားပေးနေတာတွေရှိတယ်ဆိုပြီးတော့မြန်မာစစ်ကောင်စီကိုထောက်ခံသူတွေကဆွတ်ဆွဲနေတဲ့အတွက်အဲ့ဒီသတင်းတွေအတွက်ဒီကနေ့ဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲကိုမေးမြန်းရမှာတရုတ်နိုင်ငံဂျာယီဌာနပြောခွင့်ရကမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားကြောင်းနဲ့ငြိမ်းချမ်းရဖို့အခိုင်အမာအားပေးတဲ့အတွက်ကြောင့်မသင့်မြတ်မှုတွေဖန်တီးတာဟာနှစ်နိုင်ငံချစ်ကြည်ရေးကိုသာထိခိုက်စေလိမ့်မယ်လို့တုံ့ပြန်ခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရတမရယုံပြောခွင့်ရပုဂ္ဂိုလ်ဦးကျော်စောကတော့
ဒီလိုနိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံဒီရေဒတ်သင်္ဘောတွေတွားရောက်တဲ့ပတ်တော်ပူတွဲစေနေကျင်တာဥပမာဆိုရင်အချမ်းဖတ်တီနေနေဖို့အတွက်နိုင်ငံအကျိုးတူလုပ်တဲ့ဟာတွေစစ်တပ်ချင်းဆက်ဆံတဲ့ဟာတွေရှိတတ်ကြပါတယ်။ဘာဘာမှာပြန်ပတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်ပြည်သူ့သမ္မတနိုင်ငံတို့ရေဒတ်တွေဆိုရင်လည်းသူတို့ရေဒတ်သင်္ဘောတွေတွားရောက်လဲပတ်တာတွေလည်းရှိတာလည်းဘာဘာမှာအထင်ရှားတွေ့ရပါတယ်။ဒါကြောင့်တရုတ်ပြည်သူ့သမ္မတနိုင်ငံကရေဒတ်သင်္ဘောမြန်မာနိုင်ငံရောက်တာတော့ဒါတော့မထူးဆန်းမှုတို့ကျွန်တော်သုံးသပ်မိပါတယ်။
တရုတ်နိုင်ငံနဲ့နေဆက်အနီးဒေသတွေအပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာတိုက်ပွဲတွေတကြော့ပြန်ပေါ်ပေါက်လာနေချိန်မှာတရုတ်နိုင်ငံကနေဆက်လုံခြုံရေးအတွက်စီရေးလေ့ကျင့်မှုတွေလုပ်ခဲ့တယ်လို့ရေဒက်တင်မော၃ဆင့်ဟာလည်းလေ့ကျင့်ရေးအတွက်ဆိုပြီးမြန်မာနိုင်ငံကိုရောက်နေပါတယ်။အခုနိုဝင်ဘာ28ရက်နေ့ကရောက်တဲ့ဒီစီရေးရင်၃ဆင့်ပေါ်မှာဝန်ထမ်းပေါင်း900နီးပါးလိုက်ပါလာတာလည်းဖြစ်ပါတယ်ရှင်။